ဒီနေ့နိုင်ငံတောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေမှာဖြစ်ပေါ်နေတဲ့မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုစမ်းသပ်နိုင်တဲ့ COVID-19 စမ်းသပ်ကိရိယာ test kit ကိုထုတ်လုပ်ထားပြီးလို့ပီရူးခြေဆိုင်ဆေးကုမ္ပဏီကပြောဆိုလိုက်ပါတယ်။အဲဒီ cat view လို့ခေါ်တဲ့ဒစိမ့်စမ်းသပ်ပစ္စည်းကနေနှာခေါင်းတိုးပတ်နမူနာယူပြီးကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုစမ်းသပ်ရှာဖွေနိုင်ပေမဲ့ဘယ်လိုပိုးသစ်လဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြနိုင်မှာမဟုတ်ဘူးလို့ BDS ဆေးသူသေသနာအဖွဲ့ရဲ့ director Milagros Zavilleta ကပြောပါတယ်။ပီရူးကျန်းမာရေးဝန်ကြီးဌာနစေဝါနဲ့စေဝါကရိယာစောင့်ကြရေးအဖွဲ့ကလုံခြုံစိတ်ချမှုရှိမရှိစစ်ဆေးပြီးတော့အဲ့ဒီ BDS စံသက်ပစ္စည်းတွေထုတ်လုပ်ခွင့်ပြုလိုက်ပြီးရင်တော့ဒီတံမိုးနဲ့တဲ့စံသက်ပစ္စည်းတွေဈေးကွက်ထဲမှာဝယ်ယူနိုင်တော့မှာဖြစ်ပါတယ်။မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတွေတွေ့တာအပါအဝင်ကိုဗစ်ကာယောဂါဒုတိယလှိုင်းကြုံနေရတဲ့နိုင်ငံတော်တော်များများမှာဒီစံသက်ပစ္စည်းကိုရောင်းချပေးဖို့ဆွေးနွေးစကားပြောနေပါတယ်လို့ BDS Director ကပြောပါတယ်။ကုမ္ပဏီအနေနဲ့တလကိုဒီကတ်ဗိုင်းရိုစမ်းသပ်ပစ္စည်းပေါင်းတသန်းထိထုတ်လုပ်နိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဟော့စကင်းဆက်သက်သူရဲ့ထုတ်ပြန်ချက်အရပြည်သူနိုင်ငံမှာအခုဆိုရင် COVID-19 ကူးစက်သူပေါင်းတသန်းကျော်သွားပြီဖြစ်ပြီးလူ3,900ကျော်ထိကိုဗစ်ကြောင့်အသက်ဆုံးခဲ့ရပါတယ်ရှင်။